အရှိလေမင်းဒေတာအရေးဟာတကဘာလုံးအတွက်တိတ်ကိုအန္တရာယ်ကြီးတဲ့အနေထားမကြာခင်ရောက်လာနိုင်တဲ့အတွက်ဒီပြဿနာပိုကျဲမပြန့်အောင်ကာကွယ်တားဆီးဖို့ကုလလူခွင့်ဆိုင်ရာမဟာမင်းကြီးဗော်ဂတ်တက်ခလုံဂျုံကြီးကောင်စီကိုတောင်းဆိုပါတယ်အီရန်ကဣသရေလကိုပတ်ထင်းတဲ့မစ္စိုင်းဒုံးတွေနဲ့အောက်တိုဘာ1ရက်ကပစ်ခတ်ခဲ့တဲ့နောက်ဣသရေလဘက်ကပြန်လည်ပစ်ခတ်ခဲ့တာဖြစ်ပါတယ်။လေဗနွန်နယ်စပ်ကမရွန်းအယ်ရတ်မြို့ကလေးမှာဣသရေလတပ်တွေနဲ့တိုက်ပွဲဖြစ်ပွားသလိုတခြားနယ်စပ်မြို့ကလေးတွေနားမှာရောက်လာတဲ့ဣသရေလတပ်တွေကိုပြန်မောင်းထုတ်တယ်လို့ Hezbollah တွေကပြောပါတယ်။ဒါအပြင်ဣသရေလပိုင်နယ်ထဲကစစ်တပ်စခန်းတွေကို Rocket ဒုံးကျည်တွေနဲ့ပစ်ခတ်တယ်လို့လည်းပြောပါတယ်။ဒီချိန်မှာခုလလူခွင့်ဆိုင်ရာမဟာမင်းကြီးကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံအားလုံးဟာအရှိန်အလယ်ပိုင်းဒေသပိုကျဲပြန့်မလာအောင်ကာကွယ်ဖို့အတွက်တိုက်တွန်းပါတယ်။နှစ်ဖက်အပြစ်ရက်ဖို့ကမ္ဘာတဝန်းတောင်းဆိုနေတဲ့ဂျားကပဲအစ္စရေးနဲ့လေဗနွန်အခြေစိုက် Hezbollah အဖွဲ့တို့ကြားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေပါတယ်။